ဟုတ်ကဲ့ကိုထွန်းတော်ခင်ဗျာအခုဒီ innovalue စက်ရုံမှာဒီမြန်မာအလုပ်သမားတွေပြန်ပို့မဲ့ကိစ္စနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေလေးနည်းနည်းလောက်ရှင်းပြပါလားခင်ဗျာ
ဟွာရှိဂျိုဘာလူသစေကူရာမှာရှိတဲ့ innovalue decision စက်ရုံရဲ့နောက်ဆုံးအခြေအနေကမနေ့7နှစ်လောက်မှာကျွန်တော်ဗမာတန်ရုံကကိုတင်အောင်မိုးတန်ရာရှိပေါ့နော
်ဟုတ်ကဲ့
သူရောက်လာပြီးတော့စက်ရုံတစ်ထင်းနဲ့သူတို့ညှိကြတယ်ညှိကြတဲ့အခါမှာစက်ရုံကလေးကပါသွားလဲလို့ရှိရင်နှစ်နှစ်အထက်လူသမားတွေကိုသူပြန်ဖို့တော့သူပြင်လည်းမပေးမယ်။နှစ်နှစ်အောင်လူသမားတွေအားလုံးအနေနဲ့ပြန်မယ်ဆိုလို့ရှိရင်ကိုလိုအားကနဲ့ကိုပြင်လည်းမဝယ်ပြီးပြန်ရမယ်။ဆိုပြီးတတိယပြောရင်တတိယဘက်ကတော့ရှင်းပြရတယ်အများကြီးပေါ့ဗျာနော
်။ဟုတ်ကဲ့။
ဒါလူရင်းချက်ကအဲ့ဒါပဲ။အဲ့ဒီမှာကိုတော်မူကသူဘာပြောလဲဆိုလို့ရှိရင်ဒီကျန်တဲ့လူတွေပြန်ဖို့ကိစ္စမှာသူတို့တွေကိုတာဝန်ကပို့ဆောင်ထားတဲ့ဗမာပြည်ရဲ့အေဂျင့်တွေရှိတယ်တော့အရင်ရေးချင်နေတဲ့ဒီစာချုပ်တွေရှိတယ်စာချုပ်တွေလည်းရှိကြတယ်ပေါ့သုံးနှစ်စာချုပ်တွေရှိကြတယ်အဲဒီခါကျတော့အဲဒီအေဂျင့်တွေနဲ့သုံးနှစ်မပြည့်ပြန်ဖို့ခါရတဲ့အတွက်ဒီလင်းတော့ကိုကျော်ပေးဖို့သူတို့ဒီဆောင်ရမယ
်
တကယ်လို့အဲဒီအေဂျင့်တွေနဲ့ဆောင်ရမပေးဘူးဆိုလို့ရှိရင်ရမှာအဲဒီအေဂျင့်တွေကိုတရားစွဲဖို့ဒီသူတို့ပြန်ဆောင်ရပေးမယ်ဆိုပြီးဒီနေ့ပြောသွားတယ်ခင်ဗျ
ဟုတ်ကဲ့အဲ့တော့အခုကအဲ့ဒီမှာဒီနှစ်နှစ်အထက်ဒီလေမြန်လက်မှတ်ခတ်ရပြီးတော့ပြန်ရမယ်အလုံးသမားအရေးအတွက်ကဘယ်လောက်လောက်ရှိပြီးတော့ဒီနှစ်နှစ်အောက်ကဘယ်လောက်အရေးအတွက်ဘယ်လောက်လောက်များရှိလဲ
အားလုံးအခုပြန်ဖို့ကစောင့်နေတဲ့ဒီမြန်မာလူကမှ60နှစ်မှ2ယောက်ရှိတယ်နော
်ဟုတ်ကဲ့
60နှစ်ယောက်ရှိတယ်မပြန်မဲနဲ့ဆက်လုပ်မယ်ဆိုရဲမြန်မာလူကမှ50ယောက်ရှိတယ်ပေါ့နော
်ဟုတ်ကဲ
့မပြန်တဲ့လူတွေကျွန်တော်ထည့်မပြောတော့ဘူ
း
ပြန်မဲ62ယောက်ထဲမှာသို့နှစ်နှစ်အထက်လူကမှကကျွန်တော်20မပြည့်ဘူးခင်ဗျ
ဟောဟုတ်ကဲ့အဲ့ဒီလိုပဲအခုတခုဖြစ်နေတဲ့ဆက်ယုံလိုပဲအခြားဒီမလေးရှားဒီကိုထွန်းထွန်းတို့အနည်းတဝိုက်မှာအဲလိုပြဿနာမျိုးဖြစ်နေတာမျိုးတွေများရှိပါလား
များတော့ဖြစ်မစာခင်ကာလမှာဖြစ်ပေါ်လာဖို့အများကြီးရှိတယ်အခုလက်ရှိမလေးရှားအစိုးရကပြည်ဝင်ကြီးညာလိုက်ပြီဘာကြီးညာလိုက်လဲဆိုလို့ချင်းလျှက်စစ်လုံငန်းအဲ့လိုထောင်းလုံငန်းပေါ့နော
်ဟုတ်ကဲ့
အဲ့ဒီမှာလုံနေတဲ့အလုပ်ကမှ9000ဝန်းကျင်လောက်3000အတွင်းမှာအလုပ်ပြုတ်ပါမယ်ဆိုပြီးသူကြီးညာလိုက်ပြီအဲ့ဒီအလုပ်ကမှသူတက်လိုကယ်ပေါ့နော်သူလိုကယ်လုပ်ကမှ9000နဲ့ဝန်းကျင်ကအလုပ်ပြုတ်လာခဲ့လို့ရှိရင်အဲ့ဒီလုပ်ကမှ9000အတွက်ပေါ့နော်လိုရတဲ့အကူအညီပေးဖို့တဲ့ fund တစ်ခုကိုသူတို့တည်ထောင်ဖို့လိုအပ်ပါတယ်ဆိုပြီးတော့ဟိုတတိယလုံခဲ့တဲ့တရက်ခက်ကပဲ Malaysia Trade Union Congress ကနေပြီးတော့စီပင်ဆောင်ရတာတွေသူတို့လှုပ်နေကြပါပြီခင်ဗျာ
။အ
ော်သို့တော်ကြလဲကျွန်တော်တို့မြန်မာဒီနိုင်ငံသားအလို့ကမာဒီအနေနဲ့ကတော့ဘာမှပြင်ဆင်မှုကြီးမရှိကြဘူးဖြစ်နေကြတယ်